ကချင်ပြည်နယ်နှင့်အခမ်းအနားကိုတရားဖို့ကချင်ဒေသကိုလက်တလောရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ခီးစဉ်အပေါ်အကောင်းမြင်ကြိုဆိုပေမဲ့ငြိမ်းချမ်းရေးနဲ့ပတ်သက်လို့ရောစစ်ပင်းရှောင်ဒုက္ခတွေအရင်းနဲ့ပတ်သက်လို့ပါအခုထက်ပိုထိရောက်အောင်ကြိုးပမ်းဆောင်ရွက်ပေးစီလိုတယ်လို့ပြည်ရင်းပြည်ပကချင်ခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်။ဆက်သွယ်နေမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပါပါရှင်
။92နှစ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နေသက်ဒေသနဲ့တိုင်းသားလူမျိုးများအဖို့မျိုးတွေ့တဲ့ရေဘဟုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဇန်နဝါရီ၈ရက်နေ့ကပူရာဟူမြို့ကိုစတင်ရောက်ရှိခဲ့တာပါဒီခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာနောင်ကျုံမြို့မှာဖောက်လုံနေတဲ့65မိုင်အရှိရှိမကွေစခေါလန်ဖူးလမ်းမကြီးတွေကမကွေစဆန်းလွန်းချက်လမ်းအပိုင်းဖွင့်ပွဲနဲ့ပူရာဟူမြို့ကအထက်နန်းထံရေအားလျှပ်စစ်ဆေးမှန်ကိန်းဖွင့်ပွဲတွေကိုတက်ရောက်ခဲ့တယ်လို့နောင်ကျုံမြို့မှာရှိတဲ့ခါကာပူရာစီအမျိုးသားဥယျာဉ်နဲ့ဖုန်ကန်ရာစီဒီမဲ့တော်ပြတဲ့တွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ကိုကြိုးဆိုပေမဲ့တိုင်းပြည်မှာမီးမယားဖြစ်နေတဲ့အပြစ်ရငင်းငင်းကြီးနဲ့ပတ်သက်လို့အခုတည်းပေါ်ပြီးထိရောက်အောင်ကြိုးပမ်းလှုပ်ဆောင်ပေးစီလိုတယ်လို့ညီကြီးနာအခြေဆိုင်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုက္ခတာနှစ်ဖြစ်တဲ့ဦးပွန်ဂရောင်အောင်ခန်းကတိုက်တွန်းလိုက်ပါတယ
်။အဲဒီလိုဒီရလည်းငင်းချင်းကြီးကိုကြိုးစားကြည့်ရဲ့အိတ်ရှိတယ်ရတယ်အကျိုးအရလာကြည့်ရင်းချမ်းရေးလို့ချင်ပါလားဒါပေမဲ့ရောက်တိုင်းမဟာဘယ်စိတ်တမှာစိတ်ကလည်းတရားရေးစာနေနေရမှာစိတ်ကြီးရှိရတဲ့အဲချားလို့ဒါကြောင့်လည်းဒီလားဒီရင်းချမ်းရေးအခြေအနေရမှာအဒီရတော့စိတ်တမြေကျော်ရေးစိတ်တမြေအခုရေးအချက်ဆိုင်ရေးအဲတူရေးရင်းချမ်းရေးစကားပြောချင်တဲ့အချက်ပေါ်မှာဒီဒီပါလိမ့်တယ်အဲဒီကောင်ကဒီအနေနဲ့ဒီချမ်းကြီးမှာပါဝင်ပြတာလည်းချပါကြီးအဲကျွန်တော်လည်းဒီလားတော့ဘာမှမသိဘူးခုပြောလာရှင်မရှိတော့ဘူးအဲခုကျတော့ဒီချမ်းကြီးရဲ့ပတ်သက်ပြီးတော့ဒီလိုမျိုးသိနေကြလာလို့ဆိုတာတော့ကောင်းတဲ့တကယ်ပြတော့ရှိပါတယ်ဘာမှမဘလောက်ရှိဒီအနေနဲ့လုံးလုံးမလို့စစ်တာပေါ်မှာထိုက်ထတယ်လဲဆိုတာပေါ်မှာဒီပါလို့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီကြီးစဉ်ဟာစီးပတိပကရှိနေတဲ့ကချင်ပြည်နယ်မှာအမျိုးသားပြည်နယ်တင်းမြတ်ရေးအတွက်အကျိုးတရားမှုတွေဖြစ်လာအောင်လှုပ်ဆောင်တင်တယ်လို့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကအကြံပြုပါတယ
်။သူတွားတာကတော့အပေါင်းလက်ဆာလို့မြင်ပါတယ်။မတွားတာထက်ကတော့တွားတာကိုကောင်းပါတယ်။ဒါပေမဲ့ကျွန်တော်စိုးရိမ်တာကဒီတွားတာကကိုပါတီနိုင်ငံရေးအရာအမျက်ထုတ်မှုမဖြစ်စေလို့ဘူးနောက်တစ်ခုကတော့ပြောပွဲရှင်ပွဲတစ်ခုအတွက်ပဲတွားတာမဖြစ်စေလို့ပါဘူး။ဒီဟာကျွန်တော်တိုင်းရင်းသားရေးအတွက်ရင်ကြားစီရင်တဲ့ပတ်သက်မှတကယ်ကိုအထောက်အကူပြုမဲ့ခီးစဉ်ဖြစ်အနှစ်သာရရှိတဲ့လှုပ်ဆောင်မှုတွေဖြစ်ခိုင်းစေချင်ပါတယ
်။ကချင်ဒေသကစစ်ပွဲကြောင့်ထောင်ပေါင်းများစွာသောစစ်ပေးဆောင်ဒုက္ခသည်တွေအခုချိန်ထိအိမ်မပြန်နိုင်ရသေးပဲတောတောင်ထဲတွေမှာပိုးအောင်းနေရဆဲဖြစ်ပြီးနိုင်ငံကအကူအညီတွေဖိတ်ဆို့ခံနေရဆဲဖြစ်ပါတယ်။ဒီအရေးကိစ္စမှာဒေါ်ဆန်းစုကြည်အနေနဲ့တစုံတရာပြောဆိုတင်တယ်လို့ KSPB ပါတီဒုက္ခရာနဲ့ဦးအောင်ခန်းကထောက်ပြပါလေ
။အဲဒီအနေနဲ့တော့ဒီစစ်ကြီးဒုက္ခတွေတိကျတယ်လို့စစ်ဘုံကပြောကြားချက်ရှိတော့ဦးမအားလက်ထောက်အရှိန်ဒီမာလာဒီအခေါရောက်လာပါတယ်။အဒီတော့လည်းဒီစစ်ဒုက္ခစစ်ကြီးဒုက္ခဆိုရဲအတိတ်ဆုံးတော့ပိတ်တော့မဖြစ်ပါဘူး။ဒါကြောင့်သူ့လူတွေဒီဟာတော့စစ်ကြီးခုခုတည်းရှိလာတယ်လို့တော့ကျွန်တော်ပြောချက်ရှိပါဘူ
း။ဇန်နဝါရီ10ရက်ဒီကနေ့မှကြာရောက်တဲ့ကချင်ပြည်နယ်နေ့အခမ်းအနားကိုတော့မြကြီးနားမြို့မနောရင်မှာကျင်းပမှာဖြစ်ပြီးဒေါ်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ